အစ္စရေးကိုတွားရောက်ခဲ့တဲ့အမေရိကန်ကာကွယ်ဝင်ကြီး Lloyd Austin ဟာစက်တင်ဘာလမှာအစ္စရေးကာကွယ်ဝင်ကြီး Of Glenn နဲ့တူပူးတွဲသတင်းစာရှင်းလင်းပွဲကျင်းပပါတယ်။ဒီဒေတာရင်းပြဿနာတွေနဲ့တူအီရန်ရဲ့ပြဿနာကိုအထူးစိုးရိမ်စိတ်ပူတယ်လို့သူကပြောပါတယ်။
Iran remains the primary driver of instability in the region.
Iran ဟာဒေသရင်းတည်ငြိမ်မှုမရှိအောင်အဓိကလုပ်နေဆဲဖြစ်ပြီးတော့ Iran ရဲ့အကြမ်းဖက်ဝါဒထောက်ခံပံ့ပိုးမှုတွေနဲ့တူအန္တရာယ်ကြီးတဲ့လုပ်ရက်တွေ nuclear cyber ချင်းချောက်မှု drone တိုက်ခိုက်မှုနဲ့လက်နက်ပြန့်ပွားအောင်လှုပ်ဆောင်နေမှုတွေအတွက်ကျွန်တော်တို့အထူးစိုးရိမ်ဆဲပဲလို့ဝန်ကြီး Austin ကပြောသွားတာပါ။ဒါပြင် Israel တွေတင်ပိုက်ထားတဲ့နောက်ဖက်ကမ်းဒေသရင်းတင်းမာမှုတွေကြီးထွားလာနေတာကိုစိတ်ပူကြောင်းနဲ့ဒါဟာ Iran ကိုဒဏ်ပြန်မှုအတွက်ကြိုးစားနေတဲ့မဟာမိတ်တွေကိုအာရုံမစိုက်နိုင်ပဲဖြစ်လာစေနိုင်တယ်လို့လည်းသတိပေးခဲ့ပါတယ်။ဒေတာရင်းခီးစင်လာရောက်တဲ့အမေရိကန်ကာဝေးဝန်ကြီးရဲ့လင်းရန်ဘင်ဂူလျန်လေစိတ်ကိုရောက်လာချိန်မှာပဲအစ္စရေးမှာဝန်ကြီးချုပ်ဘန်ဂျမင်နန်ဒယာဟူရဲ့တရားရေးဆိုင်ရာအပြောင်းလဲလုပ်မဲ့ကိစ္စအတွက်လမ်းပေါ်ထွက်ပြီးဆန္ဒပြမှုတွေတိုးလာတာကြောင့်မူလအစီအစဉ်တွေကိုအ мян ပြောင်းပစ်ခဲ့ရတာဖြစ်ပါတယ်။မူလကဗိုလ်တပ်ခုနေမှာလာရောက်ပြီးတဲလ်အဗစ်မှာညှိဖို့လည်းဖြစ်ပါတယ်။အမေရိကန်ကာဝေးဌာနအရာရှိသူကတော့ဝန်ကြီးအော်ရှင်ကနောက်ဖက်ကမ်းအရေးကိုရောအီရန်အရေးကိုပါတည်တည်ချာချာပြောဆိုဆောင်ရွက်နိုင်မယ်လို့ပြောပါတယ်။